တရားတော်ကိုရှင်းမှန်ပေါ်ညာကြိုးစားအားထုတ်ဖို့ထိုင်ရင်းတရားပုံနဲ့အားထုတ်ရမယ်အချိန်ဖြစ်တဲ့အတွက်ကိုယ်တန်ရာတန်ရာထိုင်ခြင်းဖြင့်ကိုယ့်ရဲ့စိတ်တန်းကြပြုပြင်းပြီးတော့ကြိုးစားထိုင်လိုက်ပါကြုံကြုံအထိုင်တန်ရင်ကြုံကြုံထိုင်နိုင်ပါတယ်တင်မလေးထိုင်တန်ရင်တင်မလေးထိုင်နိုင်ပါတယ်ကိုနှစ်သက်သက်ထိုင်ခြင်းနဲ့ထိုင်ပြီးတဲ့အခါကိုထက်ပိုင်းကိုတတိပြုပါတက်တက်ဖြောင်းဖြောင်းဖြစ်အောင်တတိပြုပါမယ်ဟိုကောင်ပိုင်းကိုလည်းပဲတက်တက်ဖြောင်းဖြောင်းဖြစ်အောင်တတိပြုပါလက်နေထားကဘယ်ဘက်လောကအောက်ကထားညာဘက်လဝလေးပေါ်ကတင်းပြီးတော့လက်မထိတ်လေးဖြည်းဖြည်းချင်းထိလို့မျက်လုံးလေးတွေမိတ်ပစံလေးတွေပိတ်ပြီးတာနဲ့ထင်ရှားရာအာယုံမှာရှုတတ်တဲ့ယောဂီများကထင်ရှားရာပေါ်ရာခန္ဓာမှာအာယုံဆက်ရှုပါအလေးချင်းအားနည်းလို့နာတိဝမှာပဲယူဝသေးတဲ့ယောဂီများကနှာခေါင်းနာတိဝထိတ်လေးအာယုံညှို့လို့အသက်ရှူသွင်းလိုက်အသက်ရှူထုတ်လိုက်ဒီအလုပ်လေးကိုအသက်ရှင်ရပ်တည်ဖို့အတွက်လုပ်ခဲ့ကြတာတတိမထားလို့မတိခဲ့တော့လေအခုတတိထားပြီးတော့စောင့်ကြည့်ပါမယ်တတိထားစောင့်ကြည့်လိုက်တဲ့အခါလေးရှူသွင်းတိုင်းရှူသွင်းတိုင်းမှာစိတ်ကိုအကဲခတ်ရင်ရှူခြင်းနဲ့စိတ်ရှူထုတ်ခြင်းနဲ့စိတ်ဒီသဘောကိုတွေ့ရမယ်အဝင်ထွက်လေးနေရာမှာတတိထားစောင့်ကြည့်လိုက်ရင်ရုပ်ရည်လှုပ်ရှားမှုဖြစ်တဲ့ရှုသွင်းကြိုင်မှာအေးသဘောရှုထုတ်ကြိုင်မှာနှွေးသဘောတစ်မျိုးမဟုတ်တစ်မျိုးပေါ်မှာပဲအဲ့ဒီပေါ်လာတဲ့တရားလေးကိုတတိထားကြည့်လိုက်တိုင်းပါထင်ရှားရှိနေတဲ့တရားလေးကသူရှုပါရှုပါနဲ့ခေါ်နေတာလေးကိုကိုဉဏ်လေးကပေါ်တိုင်းပေါ်တိုင်းသိအောင်ကြိုးစားရုံပဲဝိပဿနာဆိုတာကဝိပဿနာဆိုတာခန္ဓာမှာပေါ်ရာထင်ရှားရှုရမည်ဝိပဿနာအလုပ်ဆိုတာကတခြားမဟုတ်ဘူးခန္ဓာမှာပေါ်ရာထင်ရှားရာကိုရှုတဲ့အလုပ်နှာခေါင်းနာတိဝအာယုံစိုက်လို့ရှုသွင်းကြိုင်မှာအေကနေပေါ်ရင်သူ့သိအောင်ကြည့်ရှုထုတ်လိုက်လို့နှွေးကနေပေါ်ရင်သူ့သိအောင်ကြည့်ဒီတာတွေ့တာကအဲ့ဒီချိန်ထင်ရှားတော့ထင်ရှားတာလေးကိုဉာဏ်ရောက်အောင်ကြည့်တတ်ရင်ဒါဝိပဿနာဖြစ်တာပဲစိတ်ကရှုသွင်းခြင်းနဲ့စိတ်ရှုထုတ်ခြင်းနဲ့စိတ်ပေါ်လာတဲ့သူ့သဘောလေးကိုသိအောင်ကြည့်လိုက်ရင်ရှုခြင်းနဲ့စိတ်ရှုထုတ်ခြင်းနဲ့စိတ်ဟာအဲ့ဒီချိန်ထင်ရှားတဲ့အစုကံသူ့ကိုဉာဏ်လေးနဲ့သိအောင်ကြည့်လိုက်ရင်အစုကံနဲ့အစုဉာဏ်ပေါ်မှာဝိပဿနာအတိလေးကိမ့်သွားတယ်တဘာတခြားအာယုံမပြုတ်ကြနဲ့ပေါ်ရခန္ဓာမှာပဲအာယုံစိုက်ကြည့်အောက်ကဖြာတင်မျိုးကျင်းကင်းနဲ့တွေ့ထတဲ့အပိုင်းမှာနာသဘောကျင်သဘောထုံသဘောကြိုက်သဘောသုသဘောအောင့်သဘောရားသဘောအစရှိတဲ့သဘောတရားလေးကထင်ရှားရင်သူ့ကြည့်လိုက်ပါသူ့မထင်ရှားတော့ဘူးဆိုရင်နဲ့မူလကမ္မထာနာတိဝါလေးပြန်ထိုင်လိုက်ရှုသွင်းလိုက်ဒီသဘောလေးရှုထုတ်လိုက်နှွေးသဘောလေးဒါပြန်ကြည့်တာပဲအဲ့ဒီကနေတဏှာကနာကနေသုကနေပေါ်လာပြန်တယ်အဲ့ဒီနေရာလေးအာယုံလေးစိုက်ကြည့်လိုက်ပါအဲ့ဒီလိုနဲ့တရားရှုတဲ့ယောဂီတိုင်းပြီးပင့်ကူတပွဲသို့မှကိုယူလိုက်ပါပင့်ကူအိမ်ကြီးတည်အပင်နှစ်ပင်ကြားမှာတပင်နဲ့တပင်ကိုသူ့ရဲ့အမြင်လေးတွေနဲ့တွေ့ဆက်ပြီးတော့မှအပင်နှစ်ပင်ကြားမှာအိမ်ကြီးတစ်ခုလှုပ်ထားလိုက်တယ်။ဟိုဘက်ဒီဘက်မှာသူ့အမြင်လေးတွေနဲ့တွေ့ကပ်နေတဲ့အတွက်အလဲခွင်းမှာတော့သင်ကိုအိမ်ကြီးဟာကြီးကြီးကျယ်ကျယ်ကြီးရှိနေတယ်။အဲ့ဒီသင်ကိုအိမ်ရဲ့အလဲတက်တဲ့မှာသင်ကိုကြီးကစောင့်ပြီးတော့အမြဲတမ်းငြိမ်သက်စွာနေတယ်။ စနိယကနေပြီးတော့တဲ့သူ့ရဲ့ဘယ်ဘက်ကစနိယကလှုပ်ခနဲဖြစ်သွားရင်အဲ့ဒီနေရာလေးကိုပြေးကြည့်လိုက်တယ်မိနေတဲ့အကောင်လေးကိုစိတ်တိုင်းကျစားတောက်ပြီးအဲ့ဒီနေရာမှာမပြောဘူးအလင်းမှာပြန်ထိုင်လိုက်တယ်ညာဘက်ကနေလှုပ်ခနဲဖြစ်လာပြန်ပြီအဲ့ဒီနေရာလေးရောက်အောင်တွန်းကြည့်လိုက်တယ်မိနေတဲ့အကောင်လေးကိုစတောက်ပြီးတော့ဒီနေရာမှာပြောင်းွေပြီးတော့မနေဘူးနော်အလဲချက်ကပြန်ထိုင်ဆောင်လိုက်တယ်တတိထားနေတာကဘယ်နေရာကလှုပ်လာမလဲလှုပ်လာတဲ့နေရာလေးသူအာယုံပြုလိုက်တယ်မိနေတဲ့အကောင်လေးစပြီးတော့အလဲချက်မှာပဲကြက်ကြက်နတ်နတ်တီတီငင်ငင်နဲ့ပြန်ထိုင်လိုက်တယ်အဲ့ဒီဥမာတိုင်းပဲယောဂီတို့ရဲ့ခန္ဓာကြီးဟာပင့်ကိုအိမ်ကြီးပဲအဲ့ဒီပင့်ကိုအိမ်ကြီးနဲ့တူးနေတဲ့ခန္ဓာအိမ်ကြီးထဲမှာအစုကံပေါ်တဲ့နေရာလေးမှာမိမိကပိုင်းပိုင်းနိုင်နိုင်ရှုနိုင်ဖို့အတွက်ကိုဟာတရားထုမနောအိမ်ကနေပြီးတော့ထိုင်လိုက်ရတယ်စိတ်ကထိုင်လိုက်တဲ့အခါကျတော့ဒီနေရာကနေပြီးနှာခေါင်းကဧကနေပေါ်လေသိအောင်ကြည့်လိုက်တယ်ဒီကနေ့ပေါ်ရဲဆိုတာပင့်ကူအိမ်ကြီးလှုပ်သွားတာနော်အဲ့ဒါကိုအလေချက်ကထိုင်းနေတဲ့ပင့်ကူနဲ့တူတဲ့စိတ်ကသိလိုက်ရုံပဲဟိုပင့်ကူကတော့အဲ့ဒီနေရာသွားစားလိုက်တာမိမိစိတ်လေးကအဲ့ဒီနေရာလေးအာယုံညှို့ပြီးသိလိုက်တယ်သိလိုက်တာနဲ့သူကမရှိတော့ဘူးစားပလိုက်လို့ကုန်သွားသလိုပဲအလေချက်ကပြန်ထိုင်ဆောင်လိုက်တယ်အဲ့ဒီအလေချက်လေးတည်ငြိမ်ဖို့အတွက်ကရှေးဦးစွာနှာခေါင်းနာတိဝလေးမှာရှူသွင်းလိုက်ရှုထုတ်လိုက်ပြီးတယ်နှွေးတယ်ပေါ်လာတဲ့တရားလေးကိုတတိထားပြီးတော့စိတ်တည်ငြိမ်သွားအောင်ကြိုးစားနေရတာပေါ်တိုင်းပေါ်တိုင်းပြီးလို့စိတ်တည်ငြိမ်သွားပြီဆိုရင်ကိုယ့်ရဲ့စိတ်မနှောကနေထိုင်ပြီးကြည့်လိုက်စမ်းဘယ်နေရာကပေါ်လာမလဲနာသီးဝါကပေါ်လဲမလွတ်ဘူးကိုယ်နှံ့ကပေါ်လာလဲမလွတ်ဘူးအတွေးထဲမှာအတွေးတွေတန်းစီပြီးတွေးသွားလေမလွတ်စေရဘူးခန္ဓာအိမ်ကြီးတွေကပင့်ကူအိမ်နဲ့တူတဲ့အမြင်လေးတွေလှုပ်လှုပ်လှုပ်လှုပ်သွားတာကိုလှုပ်တဲ့နေရာပင့်ကူကြီးကသွားပြီးတော့တဲ့စောင့်ဖမ်းစားတယ်လို့ပဲကိုကလည်းအလေချက်မနှောပေါက်ကနေပြီးတော့ထိုင်ဆောက်လိုက်တော့နှာခေါင်းကဧကနဲ့နှွေးကနဲ့လည်းသိလိုက်တယ်တင်မကစူးကနဲ့အောက်ကနဲ့လည်းသိလိုက်တယ်ပေါင်ကလှုပ်ကနဲ့နာကနဲ့လည်းသိလိုက်တယ်ခြေကကျင်နေရတယ်လည်းသိလိုက်တယ်။ကြောကအောင့်နေဆိုတာလေး၊ကြိုက်တယ်ဆိုတာလည်းသိလိုက်တယ်။ဆက်ကကျင်းနေထိုးတာလေးဆိုတာလည်းသိလိုက်တယ်။ခေါင်းကမူးတယ်၊ဝေးတယ်ဆိုတာလည်းသိလိုက်တယ်။တက်မဲ့ဇာတိနဲ့အာယုံကဘွားကနေပေါ်ရင်လူကျင်တာတွေ၊ကြောက်ကြတာတွေ၊ပူဆွေးတာတွေပေါ်လာမှာပဲ။ဒါတွေဟာတဲ့ပင့်မှုအိမ်နဲ့တူတဲ့ခန္ဓာရင်ကြီးလှုပ်လှုပ်သွားတာ။အဲ့ဒီလှုပ်သွားတဲ့နေရာလေးလိုက်ကြည့်တယ်ဆိုတာအရှုခံကိုအရှုဉဏ်နဲ့သိလိုက်တာကိုပြောတာပါအဲ့ဒီယောဂီဟာတရားရှုရတဲ့နေရာမှာအခက်အခဲမရှိတော့ဘူးသဘောတရားလေးကိုပင့်ကူအိမ်နဲ့ပုံထော်လိုက်တော့ရှုရတာလွယ်သွားတယ်အဲ့ဒီလိုရှုရင်းရှုရင်းကနေပြီးတော့သဘောပေါ်မှာဉာဏ်ရောက်နေတဲ့ယောဂီဟာအရှုဏ်နဲ့အရှုဉဏ်နဲ့တည့်ပြီးတော့ရှုကောင်းနေတဲ့အခါခန္ဓာကနှိမ့်စက်မှုမပေါ်တော့ဘူးနှိမ့်စက်မှုပေါ်တော့လည်းပဲတဲ့အရှုဏ်ပေါ်မှာအရှုဉဏ်လေးကိန်းပြီးကြည့်လိုက်တဲ့အတွက်ကြောင့်မလို့ကိုယ်သာနာမဲ့စိတ်မနာတော့ဘူး။အရှုခံပေါ်မှာကောင်းစွာပြည့်အောင်မရှိနိုင်သေးတဲ့ယောဂီများကြတော့ခန္ဓာကိုယ်ကအနည်းငယ်များကြာလာပြီဆိုရင်နှိမ့်ဆက်တဲ့သဘောထင်ရှားလာတယ်။အဲ့ဒီထင်ရှားလာတဲ့အခါမှာမခံမရနိုင်အောင်ဖြစ်လာတဲ့အတွက်ကြောင့်မလို့မိမိရဲ့ခန္ဓာကိုယ်ကြီးမှာနာကျင်မှုတွေကြီးထွားလာတယ်။ထုံနာကြိုက်တာတွေကြီးထွားလာတယ်။အဲ့ဒီကြရင်မခံမရနိုင်အောင်ဖြစ်လာတယ်ဒီလိုဖြစ်လာတဲ့အခါမျိုးကြရင်သဘောတရားလေးပေါ်မှာပြဉ္ညာကိုခွာလန်ပြီးပရမတ်ကိုဉာဏ်ရအောင်ကြည့်တတ်ခဲ့ရင်တော့အခိစ္စမရှိဘူးပြဉ္ညာပေါ်တင်ပြီးတော့မှစိတ်မနိုင်ခဲမရနဲ့ကိလေသာဖြစ်ပြီးတော့ရှုရမယ်ဆိုရင်အဲ့ဒီအချိန်ဟာအကျိုးမဲ့အချိန်ကြီးကုန်သွားလိမ့်မယ်နှမျောစရာကောင်းလောက်အောင်ကိုအချိန်ကြီးဆုတ်ယုတ်သွားလိမ့်မယ်အဲ့ဒါမျိုးကိုအဖြစ်မခံနဲ့ရှုမှတ်ပွားများနေတဲ့သရောစင်များအတွက်ကိုသတိပေးချင်တာကသဘောမပေါက်ဉာဏ်မရောက်သေးရင်ခ န္ဓာရဲ့သဘောကိုထိုးထွင်းထွင်းထွင်းနဲ့မကြည့်တတ်သေးရင်စိုက်စိုက်ဆူဆူနဲ့နာကျင်နှိပ်စက်နေတဲ့ဓာတ်ကိုမခံမရနိုင်ဖြစ်လာကြတဲ့ယောဂီများမှာဒေါသကိလေသာတွေအဖြစ်ခံပြီးတော့ပေတီပြီးမရှိပါနဲ့ခန္ဓာကိုယ်ကိုမပြောင်းမပြင်ပဲနဲ့မရှိပါနဲ့တရားရှိတဲ့နေရာမှာမပြောင်းရမပြင်ရဘူးဆိုတာမရှိဘူးပေတီပြီးတော့ရှိရမယ်ဆိုတဲ့သတ်မှတ်ချက်မရှိဘူးပြောင်းနိုင်ပြင်နိုင်ပါလေမခံမရနိုင်ရင်ကိလေသာနဲ့တော့တိုက်ပွဲနှွဲပြီးတော့ဉာဏ်ကရှုနိုင်ရင်ရှုဒီလိုမှမဟုတ်ပဲဉာဏ်ကိလေသာတရားနဲ့လက်တွဲရှုရမယ်ဆိုရင်တော့အဲ့ဒီယောဂီတည်းမပြောင်းမပြင်ပဲနဲ့ကိလေသာနဲ့ပေါင်းဖော်ရှုတဲ့အတွက်အပြစ်လေးချက်တင့်နေမယ်ပိုင်းပိုင်းနိုင်နိုင်ဉာဏ်ရောက်အောင်လို့ကြိုးစားပြီးအတိတ်ကိန်းတဲ့ပုဂ္ဂိုလ်များအတွက်ပိဿာမရှိပင်နဲ့မရှုတဲ့သဘောမပေါက်သေးတဲ့ယောဂီများအတွက်ကတော့ကိလေသာနဲ့ရောပြုံပေါင်းတင်ပြီးရှုလိုက်တဲ့အတွက်အပြစ်လေးချက်တင့်သွားတဲ့အခါမျက်နာရပါတယ်။အဲ့ဒီကြတော့ဆရာသမားတွေကတတိထားတင်ပြီးတဲ့အတိုင်းပြောင်းကျင်ရှုသွားရင်ဖြစ်ခဲ့တဲ့အပြစ်တရားတွေသည်ပယ်ရှင်းနိုင်ပြီးအကျိုးလေးမျိုးရလို့နိဗ္ဗာန်ပန်းတိုင်ဝင်သွားနိုင်ပါတယ်။အပြစ်ဖြစ်ခံပြီးမရှုနဲ့ပေါ့အကျိုးလေးမျိုးရအောင်ကြိုးစားပြီးတော့ရှုပါအဲ့ဒါလို့ဆိုရင်ယောဂီတော်စင်များတွေ့လူရပန်းတိုင်နိဗ္ဗာန်ဆိုတာလွယ်လင့်တကူရလာပါလိမ့်မယ်အာယုံတစ်ပါးစိတ်မများပါစေနဲ့ကြိုးစားပြီးတော့ရှုပါအပြစ်ဖြစ်ပုံနဲ့အကျိုးလေးမျိုးရပုံကိုတစ်ဆက်တည်းသင်ပေးသွားပါမယ်ပင့်ကိုအိမ်မမဥမာလေးပုံဖော်ပြီးတော့မနောချက်ကထိုင်ဆောင်ပြီးပေါ်ရနေရာကိုရှုတတ်တဲ့ယောဂီများအတွက်ပြောင်းပြင်ပြီးရှုစရာမလိုပါပေတီရှုယုံနဲ့နိဗ္ဗာန်ကိုဝင်နိုင်ပါတယ်ကိလေသာကိုတိုက်ပွဲနှွဲပြီးတော့လည်းအောင်ပွဲဆင်နိုင်ပါတယ်ပင့်ကိုအိမ်မမသဘောထားကိုကောင်းစွာသဘောပေါက်တော့လေအလေးအကျင့်ကမရသေးလို့မရှုနိုင်ခဲ့ရင်ပေတီပြီးတော့တောက်မခံနဲ့အောက်မခံနဲ့နာကျင်နှိပ်စက်မှုကိုမျက်နာကြီးရှုံ့ွားပြီးတော့လည်းပဲပေတီမခံလိုက်ပါနဲ့တရားစုတာဒီကိုကိုလာပြီးအငင်းစေခန္ဓာမဟုတ်ပါပင်ပန်းဆင်းရဲအောင်လုပ်တာမဟုတ်ပါခန္ဓာရဲ့ဒုက္ခတွေကိုသိချင်လို့လာတာခန္ဓာရဲ့နှိပ်စက်မှုဆင်းရဲတွေကိုမြင်အောင်သိအောင်လို့လာကြိုးစားတာဖြစ်ပါတယ်ဒါကြောင့်မလို့ယောဂီသရောစင်များကိုယ်ရှုနေတဲ့အရှုကအာယုန်တွေကပြတဲ့အခါမှာနာကျင်နှိပ်စက်မှုပြင်းထန်လာလို့မခံမရနိုင်ဖြစ်ခဲ့ရင်မပြောင်းမပြင်းပဲနဲ့သွတ်မိတ်ပေတီရှုတဲ့ယောဂီများအတွေ့အပြစ်လေးချက်တင့်ပုံကိုစပြောမယ်နာကျင်မှုနှိပ်စက်မှုကြီးကကိုယ့်ရဲ့ခန္ဓာဒုမှာမှခါမှကြောမှခေါင်းမှတစ်ခုမဟုတ်တစ်ခုပေါ်နေတယ်အဲ့ဒီပေါ်တဲ့နေရာလေးကိုစိုက်ကြည့်တယ်ကြည်လေးပုံနာလေးပုံမခံနိုင်လေးကြည်လေးပုံနာလေးပုံမခံနိုင်လေးဖြစ်လာတယ်အဲ့ဒါလို့ဖြစ်လာတဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ခန္ဓာကိုယ်မှာညံမပေါ်ဘဲနဲ့မခံမရနိုင်တဲ့ဒေါသကိလေသာတွေပေါ်နေတယ်ချိန်မနိုင်ခဲမရနဲ့ပေတီပြီးတော့အိုးမပြောင်းမပြင်းဘူးပေရင်ဒီချက်တောင်ဆင်းရဲဒုက္ခကြုံမှဟဲ့ဆိုပြီးဉာဏ်မပါတဲ့ကိလေသာနဲ့ရောပြုံပြီးတော့အံခဲရှုပါလေ။အဲ့လိုရှုတဲ့အတွက်ကြောင့်မလို့နာတဲ့နေရာကပူနာလာလို့နံပါတ်၁ဒုက္ခဆင်းရဲပူဖြစ်သည်။နံပါတ်၂အနေနဲ့အဲ့ဒီဆင်းရဲဒုက္ခဖြစ်လာတဲ့အတွက်ကြောင့်မလို့ရှုနေကြဖြစ်တဲ့ယုတ်ကမထံရှုနေကြဖြစ်တဲ့ဖြစ်ပြက်ကမထံကောင်းစွာမရှုနိုင်တော့ပါဒါကြောင့်ရှုနေကြကမ္မထံပြည့်စည်သွားတယ်နံပါတ်2အပြစ်တင်သွားတာနံပါတ်3အနေနဲ့ကိုရှုနေတဲ့ယုတ်ကိုရှုနေတဲ့ဝေဒနာကိုရှုနေတဲ့ဖြစ်ပျက်ကိုဒေါသကိလေသာတွေဖုံးလွှမ်းတဲ့အတွက်ကြောင့်မလို့အမြင်ဉာဏ်မပေါ်ဘဲမရှုနိုင်တော့စိတ်တွေဟာတဲ့အချင်းကိုကုံဖို့အတွက်တော့ပဲအာယုံပြုတော့တယ်မြင်မြန်ကုံစီခြင်းလာတယ်စိတ်ကြေဟာရောက်ရခတ်လာတယ်ဒါကြောင့်မလို့တည်ငြိမ်နဲ့တည်ကြည်တဲ့သမာဓိမရတဲ့အတွက်ပြည့်စည်သွားတယ်နံပါတ်3တင့်တဲ့အဖြစ်ကသမာဓိပြည့်စည်သွားပြီ နံပါတ်၄အနေနဲ့ကတမာရီမှမတည်ယုံနာခန္ဓာရဲ့သဘောအစုကကမ္မထံကိုလည်းမစုနိုင်တဲ့အတွက်ဖြစ်ပြမတွေ့တော့နိဗ္ဗာန်ဆိုတာပျောက်သွားပြီဒါကြောင့်နိဗ္ဗာန်နဲ့ဝိချင်းဆိုတဲ့အပြစ်ကိုထပ်သင့်သွားပါတယ်ဟောတရားလမ်းကြောင်းမှန်မှန်လိုက်တာနဲ့နစ်နာသွားရတာကအပြစ်၄ချက်တောင်ဖြစ်ပါလားအဲ့ဒီလိုပိုင်ပိုင်နိုင်နိုင်သဘောမရှိမင်းနဲ့ပေတိမိတ်ကြိတ်ပြီးရှုလို့နောက်ဆုံးကြတော့တရားကမတရားဖြစ်ပြီးယူသွားတာတွေအများကြီးပဲတရားအားထုတ်လို့ယူတာမဟုတ်ဘူးနော်မတရားနဲ့ပေါင်းသင်းပြီးတော့တရားနဲ့မနေနိုင်လို့ယူရတာတရားသည်အယူတော်ပျောက်ပါတယ်ယူနေတဲ့ပုဂ္ဂိုလ်ကိုတရားကစောင့်ရှောက်တဲ့အတွက်အယူတော်ပျောက်စေတဲ့တရားပါဒါကြောင့်မလို့လမ်းကြောင်းမလွဲဘူးအရေးကြီးတယ်။အဲ့ဒီကြတော့ပေတိစုရင်အပြစ်သင့်နေမစုတတ်သေးတဲ့ယောဂီများအတွက်တတိထားပြီးတော့ပြောင်းပြင်စုပေးပါမပြောင်းမပြင်ရင်မို့ဆိုရင်အရိယာပုဂ္ဂိုလ်မပြောင်းမပြင်ခြင်းလို့ဒီတိုင်းနဲ့စစ်ကြိုးစားခြင်းရင်ကိလေသာမဖြစ်တဲ့ဤဟာအာယုံပြောင်းနေလဲရှိတယ်အာယုံပြောင်းနေဆိုတာနာကျင်နေတဲ့ဒုက္ခဆင်းရဲကြီးကိုမကြည့်တော့ဘဲနှာသီးဝနှာခေါင်းလေးမှာလေရှူသွင်းရှူထုတ်လုပ်တဲ့အရှုကံတရားပေါ်မှာပြန်ပြီးကြည့်တာကိုသိထားတယ်တဲ့ဂုံတော်တွေပေါ်မှာအာယုံညွတ်ပြီးတော့ပြန်ပြီးတော့သတိထားပြီးကြည့်တာအဲ့ဒီအာယုံတွေပေါ်မှာပြန်ပြီးတည်ကြည်သွားရင်လည်းနာကျင်နှိမ့်ဆက်မှုကိုခွာထားနိုင်ပြီးအရှုကံကိုကောင်းစွာရှုသွားနိုင်ပါတယ်အရိယာပုဂ္ဂိုလ်မပြောင်းကျင်တဲ့ပုဂ္ဂိုလ်များကိလေသာမဖြစ်တဲ့ဤနဲ့အာယုံပြောင်းပြီးတော့လဲရှုနိုင်တယ်။ဒါမှမရရင်ဣရိယာပုဂ္ဂိုလ်ပြောင်းပြင်လိုက်ပါ။ထိုင်ခြင်းတရားပုံနဲ့အထုတ်တဲ့ယောဂီများဟာမိမိတို့ရဲ့ပေါင်းဒူးတင်မာမခံမရနိုင်အောင်နာနေတယ်။အဲ့ဒီလိုဖြစ်လာတဲ့အခါမျိုးကြရင်ပေတိအောင်ဤပြီးတော့သုမိတ်မရှိတော့ဘင်းဒူးလေးကိုအနေငယ်လေးမလာမလာတဲ့အခိုက်မှာကြမ်းတမ်းစွာဆက်ရှားစွာခံစားနေရတဲ့သင်ရဲ့ဒုက္ခသည်ရော့ကြသွားတယ်တနည်းပြောရင်ခန္ဓာလာတယ်အဲ့ဒီလိုတဲ့ခန္ဓာရော့ကြသွားတဲ့သဘောကိုအလိုက်ပင်လေးရှုရင်းနဲ့ပြောင်းရမှာနော်ဘုံတိုင်းကြီးပြောင်းလိုက်လို့ကတော့တစ်ကပြန်ဆရာလိမ့်မယ်မခံမရနိုင်တဲ့ဒုက္ခပေါ်လာရင်လည်းပဲတဲ့မရှုတတ်ဘူးအခုပြောင်းပြင်တဲ့ဤကတဲ့တရားကိုလမ်းမှန်စွာနဲ့ပြောင်းပြင်သလိုအရှုကံပေါ်မှာအရှုဉဏ်ကနိဗ္ဗာန်ရောက်သည့်တိုင်အောင်ပို့ဆောင်ပေးနိုင်တဲ့ပြောင်းခြင်းလို့မှတ်ထားဒုလေးကိုအနေငယ်လေးမြှောက်လာတဲ့အခါရော့ကြသွားတဲ့နာကျင်မှုရဲ့သက်တမ်းမှုလေးကိုသတိထားလိုက်တော့အနာကြီးနာယာကနေရော့သွားတဲ့အပိုင်းလေးကိုသတိထားအနာလေးကိုအစားထုတ်လာပြီဒီကနေတဖြည်းဖြည်းရော့သွားတာကိုပြစ်ထားအနာသေးလေးအစားထုတ်လာတယ်ဣရိယာပုတ်လေးပြောင်းလိုက်ချာနဲ့ကိုယ်နေရာကိုတဲ့စိတ်တိုင်းကြမရခင်လေးမှာကိုပဲတက်တောင့်တက်တာလေးနဲ့ရှုနိုင်နေတဲ့အနေထားလေးကိုစတင်ရပြီးဒုက္ခဆင်းရဲတက်တာသွားတယ်နံပါတ်၁အကျိုးရသွားပြီအဲ့ဒီရော့သွားတက်တာသွားတဲ့ပြောင်းလဲတဲ့ရုပ်အမှုရာဝေဒနာရဲ့သဘောကိုတည်ငြိမ်စွာနဲ့ဆက်လက်ရှုနိုင်တဲ့အတွက်ကြောင့်မလို့ရှုနေကြရုပ်ရှုနေကြဝေဒနာရှုနေကြဖြစ်ပြဲဆက်ရှုလျက်ရတယ်ရှုနေကြကမ္မထမပျက်စီးဘူးနံပါတ်1အကျိုးကိုပြန်ရသွားတယ်အဲ့ဒီလိုပြောင်းပြင်နေတဲ့အခါမှာကိုပဲအာယုံကအရှုကံရဲ့အယော့အတင်းအပြောင်းအလဲအမူအရာလေးမှသာတရိထာတရိညွတ်ပြီးကြိုးစားရှုပြီးပြောင်းသွားတာဖြစ်လို့တီကြည်တဲ့တမာရီဟာတီလျက်ပါတမာရီပြည့်စည်ခြင်းကလွတ်သွားတဲ့အတွက်နံပါတ်3ကျူပြန်ရသွားတယ်နံပါတ်4အနေနဲ့အဲ့ဒီလိုပြောင်းပြင်လိုက်လို့အရိယာပုဟ္ဟာကုလိုချင်တာလဲရောက်သွားမယ်ရှုနေကြကမ္မထံနဲ့မပြည့်စည်ဘူးတီကြည်တဲ့တမာရီကလည်းတီလျက်ဆိုတော့ယုံနံရဲ့ဖြစ်ပျက်ကိုပြန်မြင်သွားတယ်ပြောင်းပြင်လို့ပြီးသွားတဲ့ဆက်ရှုတဲ့အရှုဉဏ်ကအားကောင်းလာတဲ့အရှုကံကလည်းပြလာတဲ့တရားတွေရဲ့တပြက်တည်းပြက်နေတာကိုတဲ့အမြင်ဉာဏ်တန်တန်နဲ့ရှုလိုက်နိုင်လို့ဖြစ်ပျက်ကမ္မထံကိုလည်းပြန်ပြီးတော့ပိုင်ပိုင်နိုင်နိုင်ရရှိတဲ့အတွက်အ အဲ့ဒီရဲ့အဆုံးမှာနိဗ္ဗာန်ဆိုတာလေပေါ်လာလိမ့်မယ်။ဟောတရားဆိုတာဟာအရိယာပုတ်တစ်မျိုးတည်းမှာပဲအတိထရှုရတာမှမဟုတ်ပါလား။တစ်မျိုးပြီးတစ်မျိုးကိုပြောင်းပြင်ပြီးတော့လဲရှုနိုင်ရင်နိဗ္ဗာန်ကိုရနိုင်တဲ့အခွင့်ကောင်းကြီးရှိပါလားလို့သဘောပေါက်ပြီးတော့မရှုတတ်သဘောမပေါက်ဉာဏ်မရောက်သေးတဲ့ယောဂီများပြောင်းပြင်ရှုရင်းနဲ့နိဗ္ဗာန်ကိုအရယူပါသဘောပေါက်ဉာဏ်ရောက်ပြီးတဲ့ပုဂ္ဂိုလ်များကမပြောင်းမပြင်းခြင်းနဲ့ကိလေသာတွေကိုပိုင်ပိုင်နိုင်နိုင်အရှုခံထားပြီးရှုနိုင်ရင်နဲ့ဆက်လက်ကြိုးစားရှုရင်းနဲ့နိဗ္ဗာန်ကိုအရောက်ယူပါအဲ့ဒါလိုနည်းနဲ့ကြိုးစားသွားရင်ယောဂီတို့ရဲ့တန်တန်ကိနေတဲ့တရားအတိဟာတစ်နေ့တစ်ခြားတူးတက်လာပြီးတော့လိုရာပန်းတဲ့နိဗ္ဗာန်ကိုပိုင်ပိုင်နိုင်နိုင်ရယူနိုင်တာဖြစ်တဲ့အတွက်ပြောင်းပြင်ရင်းရဲ့အကျိုးလေးမျိုးပေတေရှုခြင်းရဲ့အဖြစ်လေးချက်သင်ပုံတွေကိုကွဲကွဲပြားပြားခွဲခွဲခြားခြားသဘောပေါက်ပြီးတော့ပင်ကူအိမ်ဥမာလေးကိုတဲ့နမူနာယူပြီးပေါ်ရနေရာလေးတွေအပေါ်မှာအလွတ်မခံဘဲနဲ့အတိညာလေးဂိမ်းပြီးတော့ဖြစ်နေပြက်နေတဲ့အမူအရာတွေကိုမြင်ရသိရအောင်အမြင်ရှင်းရှင်းနဲ့အမြင်တန်တန်ထိုးထိုးထွန်းထွန်းမြင်ရအောင်ကြံရှိတဲ့အချိန်လေးတွေမှာဆက်လက်ကြိုးစားရှုပွားအားထုတ်ပေးနေကြပါ